အစိုးရအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးရဲ့တက်ရောက်တဲ့ပထမဆုံးကမ္ဘာဒုက္ခသည်များနေ့အခမ်းအနားတစ်ခုကိုရန်ကုန်မြို့မြမငင်းချမ်းရေးပြည်လဲထူထောင်ရေးဗဟိုဌာနမှဒီကနေ့ကျင်းပခဲ့ပါတယ်။ဒုက္ခသည်တွေနဲ့ပတ်သက်လို့အစိုးရရဲ့သဘောထားဟာပြောင်းလဲနေပြီဖြစ်ပြီးဒုက္ခသည်တွေဘေးအန္တရာယ်ကင်းကင်းဘဝလုံးလုံးချုံချုံနဲ့အိမ်ပြန်လာနိုင်ရေးအတွက်အစိုးရမှတာဝန်ရှိတယ်လို့ပြည်ထောင်စုဝန်ကြီးတဦးကပြောပါတယ်။ဒုက္ခသည်တွေအိမ်ပြန်ရေးဟာသူတို့ကိုယ်သာဆုံးဖြတ်ရမယ့်ကိစ္စဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတဦးကလည်းပြောပါတယ်။အပြည့်အစုံကိုအခမ်းအနားကိုကိုယ်တိုင်သွားခဲ့တဲ့ကိုကျော်ကျော်သိန်းကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်ရှင်
။မြန်မာအစိုးရဟာတစ်ချိန်လုံးကဒုက္ခသည်တွေကိုတိမှတ်မပြုခဲ့ပဲတောင်းကျမ်းသူအဖြတ်သမားတွေရဲ့မိသားစုတွေဆိုပြီးတော့ခေါ်ဆိုသွန်းလွှဲခဲ့ဘူးသလိုဒုက္ခသည်တွေနေရာရင်းပြောင်းနိုင်ရေးကိစ္စကိုလည်းဘယ်တော့မှပြောဆိုဆွေးနွေးတာမရှိခဲ့ဘူးပါဘူး။အခုတော့တိုင်းပြည်မှာပြောင်းလဲတွေဖြစ်နေသလိုဒုက္ခသည်တွေနဲ့ပတ်သက်တဲ့အစိုးရရဲ့သဘောထားဟာလည်းပြောင်းလဲနေပြီလို့ကမ္ဘာဒုက္ခသည်များနဲ့အခမ်းအနားကိုယ်တိုင်တက်ရောက်လာသူတမရာယုံပြည်တော်စုဝန်ကြီးဦးအောင်မင်းကပြောပါတယ်
။အခုကျွန်တော်တို့အစိုးရလက်ထက်မှာ refugee ကိုလက်ခံပါတယ်။ IDP ကိုကျွန်တော်လက်ခံပါတယ်။ migrant worker ကျွန်တော်တို့လက်ခံပါတယ်။ဒါတွေအားလုံးကကျွန်တော်တို့ဆွေမျိုးသားချင်းတွေပဲဖြစ်တယ်။ကျွန်တော်တို့သားသမီးတွေပဲဖြစ်တယ်။ဒါတွေအတွက်ကျွန်တော်လိုအပ်မဲ့တာဝန်ကကျွန်တော်နိုင်ငံတော်အစိုးရရဲ့တာဝန်ဖြစ်ပါတယ်။အခုလည်းခင်ဗျားတို့မြင်လိမ့်မယ်လောက်ကင်နေတာ။မလေးရှားမှာလည်းပြဿနာဖြစ်တဲ့အခါကျတော့ကျောရှိယဒုဝန်ကြီးဦးစင်ရောတို့တော်ပြီးတော့မှမှဒါတွေကိုဆောင်ရွက်တာတွေခင်ဗျားတို့တွေ့ရမှာဖြစ်တယ်။ကျွန်တော်ပြောချင်တာတော့စစ်တပ်တွေပြောင်းပါပြီ။ခစ်တွေပြောင်းပါပြီ။အမှန်ကိုအမှန်တိုင်းပဲလက်ခံရမှာဖြစ်ပါတယ်။အဲ့ဒီတိုင်းပဲကျွန်တော်ဆက်လက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်
။ကိုအိုးအိမ်တွေကိုစွန့်ခွာပြီးထွက်ပြေးကြသူတွေဟာသူတို့နေမြေမှာအသက်အန္တရာယ်လုံခြုံမှုမရှိဘဝလုံခြုံမှုမရှိလို့ထွက်ပြေးသွားကြတာဖြစ်ပြီးလုံခြုံမှုရှိရင်ပြန်လာကြမှာဖြစ်ပြီးတော့စနစ်တကျဘေးအန္တရာယ်မရှိဘဝလုံလုံခြုံခြုံနဲ့ပြန်လာနိုင်အောင်လုပ်ပေးဖို့အစိုးရမှတာဝန်ရှိပါတယ်လို့လေဝန်ကြီးဦးအောင်မင်းကပြောပါတယ်။အဲလိုအခြေအနေတွေဖန်တီးတာမှာတိုးတက်မှုဘယ်လောက်ရနေပြီလဲဆိုတော့ကိုတော့ဝန်ကြီးဦးအောင်မင်းက
အခုဆိုရင်ကျွန်တော်တို့လွဲကော်မှာစီဝေးလုပ်တဲ့ထဲမှာကျွန်တော်တို့အဲ့ဒီ KNI ဖွံ့ဖြိုးတိုးတက်ရေး KNPP ကပြန်လာမဲ့ဖွဲ့တွေကိုရှားတော့နေပြီဒေါ်တခဲဒေတာမှာနေရာပြန်လဲနေရာချထားပေးဖို့အတွက်ကျွန်တော်နေရာလေးတွေတတ်မှတ်ခဲ့ပါတယ်။ဒါကြီးလုပ်ငန်းစဉ်တွေကိုကျွန်တော်ဆက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်။
ဒုက္ခသည်တွေအိမ်ပြန်ရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးပြောဆိုတာတွေပြင်ဆင်တာတွေအခုချိန်မှာအတော်များများရှိနေပြီမယ်လေအိမ်ပြန်မှုအချိန်အခါကြမကြဆိုတာကိုဆုံးဖြတ်ရမှာဟာဒုက္ခသည်တွေကိုယ်တိုင်ပဲဖြစ်ပါတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Hanston Field ကပြောပါတယ
် It's not for UNHCR or for governments to say now you have to go home It's for the individual man woman or child
အိမ်ပြန်ဖို့အချိန်ရောက်ပြီဆိုတာကို UNHCR ပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်ပြောလို့မရပါဘူးဒါဟာအမျိုးသားအမျိုးသမီးဓမ္မမုတ်ကလေးငယ်တူးချင်းစီကဆုံးဖြတ်ရမယ့်ကိစ္စပါမြန်မာအစိုးရအနေနဲ့ကြီးမားတဲ့အောင်မြင်တိုးတက်မှုတွေရထားပါတယ်ငင်းချမ်းရေးဆွေးနွေးပွဲတွေအပြည့်အခက်ရက်စရေးဆွေးနွေးပွဲတွေရှိနေပြီးဒါတွေအားလုံးဟာအပြုသဘောဆောင်တဲ့တိုးတက်မှုတွေပါဒီအခြေအနေကနေလူတွေတကယ်တမ်းအိမ်ပြန်လာနိုင်တဲ့အချိန်အခါတစ်ခုစီဥတီမယ်လို့မျှော်လင့်ရပါတယ်အချင်းအခါကတော့တိတ်ဆောနေပါသေးတယ်မြေမြုံမိုင်းဘုံတွေအများကြီးရှိနေသေးပြီးမိုင်းရှင်းလင်းရေးလုပ်ဖို့လိုပါတယ်ကိစ္စရပ်အများအပြားကိုကိုက်တွဲလှုပ်ဆောင်ရအောင်ပါပါဒါပေမဲ့မကြခင်မှာပဲလူတွေအိမ်ပြန်ရေးဆုံးဖြတ်နိုင်ကြမယ့်နေ့တစ်နေ့ကိုရောက်လာတော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့တကယ်အလားအလာတွေရှိနေပြီလို့ကျွန်တော်ထင်ပါတယ
်မြန်မာနိုင်ငံကဒုက္ခသည်အများစုကိုဒုက္ခသည်စခန်းကိုကူမှလက်ခံထားတဲ့ထိုင်းဆိုရအနေနဲ့လဲဒုက္ခသည်တွေအိမ်ပြန်မှုကိစ္စကိုအလင်းစလိုနဲ့တွန်းအားပေးတာမျိုးမလုပ်ပဲဒုက္ခသည်တူဦးချင်းစီကဆုံးဖြတ်ရမယ့်ကိစ္စအဖြစ်ပဲသဘောထားပါတယ်လို့ Mr. Hanston Field ကပြောပါတယ်။အဲဒီဒုက္ခသည်စခန်းတွေကနေအမေရိကန်ပြည်ထောင်စု၊ Australia ၊ Japan အစရှိသည့်အားဖြင့်တတိယနိုင်ငံတွေစီရွှေ့ပြောင်းခြေစိုက်တဲ့အစီအစဉ်တွေရှိခဲ့ပေမဲ့လည်းအခုအခါမှာတော့အဲဒီအစီအစဉ်တွေတဖြည်းဖြည်းချင်းအဆုံးသတ်သွားတော့မယ့်အခြေအနေကိုရောက်နေပြီးတော့မိသားစုပြန်လည်ပေါင်းစည်းရေးအထူးအစီအစဉ်တွေလောက်ပဲရှိလာတော့မယ်လို့ Mr. Field ကပြောပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုလက်နက်ကန်ရေးအတွက်2သိန်းနီးပါပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးနေရသူပေါင်း4,000-6,000ဒုက္ခသည်ပေါင်း3,000ခွဲပတ်ဝန်းကျင်နဲ့ရွှေပြောင်းလူသမားပေါင်း2,000လောက်ရှိတယ်လို့ဝန်ကြီးဦးအောင်မင်းကပြောပါတယ်သူတို့တွေပြန်လာကြမယ်ဆိုရင်နိုင်ငံတကာနဲ့ပူးပေါင်းပြီးတော့သူတို့အတွက်အကူအညီတွေပေးသွားမယ်လို့လည်းဆိုပါတယ်ဇွန်လ20ရက်နေ့ကကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အခမ်းအနားကိုဇွန်လ21ရက်နေ့မှာကျင်းပတာဖြစ်ပြီးပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့အတူငင်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးဦးတန်းထေးလူမှုဝန်ထမ်းကေဇေရီနဲ့ပြည်လည်နေရာခြားရေးဝန်ကြီးဒေါက်တာဒေါ်မြတ်မြတ်အောင်ခင်ကုလသမဂ္ဂဌာနညှိနှိုင်းရေးမှူးမစ္စတာအာရှော့ခ်နီဂန် UNHCR ဌာနကိုယ်စားလှယ်မစ္စတာဟန်စတန်ဖီလ်ဒ်ပြည်တွင်းပြည်ပအစိုးရမှုတဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေစသည်အားဖြင့်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ